အဲ့ဒီလာမယ့်အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအကျိတ်နဲ့ရှင်ပြန်းမှာဖြစ်တယ်လို့လက်ရှိအာဏာရပြည်ထောင်စုကြံခိုင်ရေးနဲ့ဖွင့်ပြပေးပါတီရဲ့ဘူကော်မတီဝင်တဦးဖြစ်တဲ့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌလည်းဖြစ်တာဝန်ယူထားသူပြင်းမနာလွှတ်တော်အမတ်ဦးလှမြင့်ဦးကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲကျင်းပမယ့်ယနေ့ ချမှုရှိလာနိုင်တယ်ဆိုတာကိုပြီးခိုင်ဖြိုးပါတီရဲ့ဘိုးကော်မတီဝင်ဦးလက်မြင့်ဦးကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းလာမှာသူကအခုလိုစပြီးတော့ပြောပြပါတယ
်။ဘိုးလုံးရောကော်မတီနေနဲ့ပြည်နယ်တိုင်းရပါလေ။ဒီပြည်သူ့လွှတ်တော်မြို့သားလွှတ်တော်တိုင်းဒေသကြီးတိုင်းနဲ့ပြည်နယ်လွှတ်တော်တွေအတွက်လေကိုယ်စွဲလောင်းနေစီရင်ကိုရထားနေတာအပိဓာမပြီးသေးဘူးခင်အဲ့ဒါလေ။သူတိုင်းနဲ့ပြည်နယ်လိုက်ပါလေ။အဲ့နဲ့ပြည်နယ်လိုက်ဆိုပါတီရနေပြီးတော့ဘလိုအောက်ခြေပါတီတို့နဲ့ချပြရတာလို့ဘာလို့အဲ့ဒါကြီးလုံနေပါလဲ
။အခုလက်ရှိရောဒီပါတီအနေနဲ့ကိုယ်စလဲလောင်းတွေကိုဘလိုစံနှုန်းနဲ့များရွေးချယ်နေပါလဲရှင
်။ဟောကျွန်တော်တို့ပထမစံနှုန်းကတော့မူလအခုလက်ရှိနိုင်ရထားတဲ့အောင်မြင်မှုရထားတဲ့လွှတ်တော်ကိုယ်စလဲတွေတို့ရပေးပါ။တို့ကနေပြီးတော့မှတို့ကျမရေးရငါကောင်တခြားကျောင်းကျောင်းတို့မှရှင်းတယ်နေဘူးဆိုရှင်နောက်ထပ်လူထိုက်ရှာတော့ဒုတိယရက်ဆာမှာကျွန်တော်ဒေတာကံတွေကိုပို့ပြီးတော့ဦးစားပေးပါတယ်ခင်ဗျ။အဲဒီမှာမွေးတယ်အဲဒီမှာအဲမကြည့်ပြန်တော့မှအဲဒီနဲ့ဆက်ပြန်မပြည့်ရှိတဲ့ဒေတာကံတွေဦးစားပေးပါတယ်။ကျွန်တော်တို့အဲ့လိုစနစ်နဲ့ယူပါတယ်။နောက်ပြီးတော့သူ့ရဲ့စောင့်ဆောင်ချက်ပေါ့လေဒီနေနေနဲ့ပတ်သက်လို့ဟိုဒီနေနေမှာတောင်းကြရတဲ့ခါမှာသူစောင့်ဆောင်မှုဘာတွေလုပ်ခဲ့လဲဘာလဲအဲ့ဒါလေးတွေထည့်ပြီးပြန်စဉ်းစားပါတယ
်။2010ပြီးနှစ်ရွေးကောက်ပွဲနဲ့2015ခုနှစ်ပေါ့နော်ဒီနှစ်ရွေးကောက်ပွဲနဲ့ကြာမှာဘာတွေများကွာခြားလာနိုင်ပါသလဲရှင်အကဲ
။ဟောကွာခြားလာနိုင်တာတော့ကျွန်တော်တို့အရင်တော့ကျွန်တော်တို့ကျောင်းသူကျန်ခိုင်နေဖို့ဒီပါတီကနေပြီးတော့2010ရွေးကောက်ပွဲမှာတော့ကျွန်တော်တို့နေရတော့များနိုင်တယ်လေစွတ်တော်တွေမှာဆိုလို့ရှိရင်လည်းကျွန်တော်တို့အများစုကျွန်တော်တို့ပဲလေအခုကြတဲ့ခါကျတော့ကျွန်တော်တို့လွတ်တော်တွေမှာပါတီရတဲ့ဟိုတော့ရှိသွားပြီထက်ထောက်ခုလောက်ရှိသွားပြီဒီထက်မှာကျွန်တော်ဒုတိယအများဆုံးကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ပေါ့လေသူကလည်းအင်အားကောင်းတဲ့ပါတီဖြစ်ပါတယ်ဒီတဲ့ခါကျတော့2005ရွေးကောက်ပွဲမှာကြရင်တော့သူတို့ကလည်းနေရာလေးတော်ယူပါလိမ့်မယ်အောင်နိုင်တဲ့နေရာလေးတော်များပါလိမ့်မယ်အဲ့လိုကျွန်တော်တို့ယူဆပါတယ်ဒီခိုင်ပြောအနေနဲ့ကလည်းအတိတ်နဲ့ပြန်ရပါမယ်ကျွန်တော်တို့လည်းအဲအပါဒီရယ်တဲ့သူ့နယ်မြေမှာတော့သူ့အတူတူကတော့သူတို့လက်ပေါ်ကြာဖြစ်နေကြတာပါသူတို့နေရာတွေမှာကတော့ကျွန်တော်တို့တိတ်ပြီးတော့ကျွန်တော်ထင်တော့အပြောင်းလဲတိတ်ရှိမှမဖြစ်ဘူးလေသူတို့ဘက်ကလည်းသူတို့ရှိမှာပါအရင်ကျွန်တော်တို့ဒီခိုင်ဖြိုးကအများစုရထားတဲ့နေရာတွေမှာတော့မြို့သားမှုဒီမိုကရေစီဖွဲ့ချုပ်နေကြတော့လည်းတော့ပြန်ရပါပ
ါနောက်တစ်ခုကဒီလူမှုအကြိုက်ပေါ့နော်ပါတီအနေနဲ့လူမှုကြားမှာရေပန်းစားမှုအနေထားရောအင်ကယ်တို့အနေနဲ့ဘယ်လိုသုံးသပ်ပါလဲရှင်
ဒီကဘုံနေထားကတော့ဦးတော့ကတော့ကျွန်တော်2010ကတော့ကျွန်တော်ကအသေးအနေပြီးတော့ပါတီဖြစ်ပြောင်းပြီးတော့အရှင်ဟုံးနဲ့ကျွန်တော်လုပ်တယ်နောက်ပြီးတော့ပြိုင်ဘက်ကလည်းသိပြီးတော့ strong ဖြစ်ဘူးပေါ့လေအခုကြာခါကျတော့ပြိုင်ဘက်ကလည်း strong ဖြစ်ပါတယ်ဖြစ်မဲ့ကျွန်တော်တို့ပြည်သူ့အကျိုးပြုလုပ်ငန်းတွေလုပ်နိုင်တာတော့ကျွန်တော်ဒီတိုင်းပြည်လုပ်ငန်းဒီတိုင်းပြည်အဲဒီပါတီဝင်တွေကကျွန်တော်တို့ပြည်သူ့အကျိုးပြုလုပ်ငန်းတွေကိုတကယ်လို့လုပ်တော့လုပ်နိုင်ပါတယ်ကျွန်တော်တို့ကလည်းဟိုအခြားကျွန်တော်တို့ဟိုအဖွဲ့အစည်းတွေပေါ့လေလူလူအဖွဲ့အစည်းတွေပေါ့ကျွန်တော်ဒေသခံအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့လုပ်ကြတဲ့အခါမှာကျွန်တော်တို့ဒီဆိုရလည်းပြည်ထောင်ပြိုးပါတီကတင်ထားတဲ့အဆိုအရဒီဆိုရရဲ့ဒီလူအကျိုးပြုလုပ်ငန်းတွေဟာလည်းကျွန်တော်တို့ပါတီကိုရောက်မဲ့ဟန်လာတော့ပါပဲအဲတော့ကျွန်တော်တို့ပြည်ထောင်ပြိုးအနေနဲ့ကျွန်တော်တို့လုပ်နေရတဲ့နိုင်ငံအကျိုးပြည်သူအကျိုးကတော့ကျွန်တော်တို့ဆက်လုပ်နေတော့ပါပဲဒီအချိန်ဟောကတော့မကြပါပါဘူး